အမေရိကန်ပြည်ထောင်စုမှာ2022ခုနှစ်ဇန်နဝါရီလ6ရက်ကတမရဟောင်းဒေါ်နယ်ထရမ့်ထောက်ခံသူတွေလွှတ်တော်အစအဦးကိုစီးနင်းတိုက်ခိုက်ခဲ့မှုအပေါ်ကြားနာပွဲကိုအောက်လွှတ်တော်စုံစမ်းရေးကော်မတီမှကြားသာပေးနေတဲ့ကစတင်ပြုလုပ်ခဲ့ပါတယ်။ဒီမိုကရက်တစ်နဲ့ရီပါဘလစ်ကန်ပါတီလွှတ်တော်အမတ်တွေပါဝင်တဲ့စုံစမ်းရေးကော်မတီကသူတို့စုဆောင်းရရှိတဲ့တပ်တင်ထောက်ထားတွေကိုကြားနာပွဲမှာပြသခဲ့ပါတယ်။2020ရွေးကောက်ပွဲအနိုင်ရသူဟာဂျိုးဘိုင်ဒန်ဖြစ်တဲ့ဆိုတာကိုလွှတ်တော်ကတရားဝင်အတည်ပြုတဲ့နေ့မှာအဲ့ဒီအချိန်တုန်းကတမရထရမ့်ကိုထောက်ခံသူတွေကလွှတ်တော်စာအုပ်ရဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တမိုင်းမှာမကြုံဘူးတဲ့အာဏာသိမ်းဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့ကော်မတီဥက္ကဋ္ဌကပြောကြားခဲ့တယ်လို့အမေရိကန်ရဲ့ဒီမိုကရေစီစနစ်ကိုအန္တရာယ်ဖြစ်စေတဲ့တိုက်ခိုက်မှုဖြစ်တယ်လို့စုံစမ်းရေးကော်မတီအဖွဲ့ဝင်တွေကပြောကြားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာဂျိုးတင်စီစဉ်တဲ့တိုက်ခိုက်မှုဖြစ်တယ်လို့စုံစမ်းရေးကော်မတီရဲ့ဒီဥက္ကဋ္ဌ Republican အမတ်List Cheney ကလည်းအခုလိုပြောကြားခဲ့ပါတယ်
။ The attack on our capital was not a spontaneous riot. Intelligence available before January 6th identified plans.
လွတ်တော်စာဦးပေါ်တိုက်ခိုက်မှုဟာရုပ်ရက်ဖြစ်လာတဲ့စုပေါင်းကြောင့်မဟုတ်ပါဘူး။ဇန်နဝါရီလ6ရက်နေ့မတိုင်ခင်ရရှိတဲ့ထောက်လန်းရေးအချက်အလက်တွေအရလွှတ်တော်စာအုပ်တွေကိုဝင်ရောက်သိမ်းပိုက်ပြီးတော့မဲရလတ်တွေကိုလွှတ်တော်ကရေတွက်အတိမပြုနိုင်အောင်လို့အစီအစဉ်တွေရှိခဲ့တယ်လို့စုံစမ်းရေးကော်မတီတို့ကထပြောကြားခဲ့တာပါဒေါ်နယ်ထရမ့်ရဲ့သမီးအီဗန်ကာထရမ့်နဲ့ရှင်းနေချုံဟောင်းဝီလျံဘားတို့လိုထရမ့်အစိုးရလက်ထက်ကထိတ်တန့်တာဝန်ရှိသူတွေရဲ့ထွက်ဆိုချက်တွေအပါအဝင်စုံစမ်းရေးကော်မတီကရရှိထားတဲ့တပ်တင်အထောက်အထားတွေကိုကြားသာရင်းတွေကကြားနာပွဲမှာပြသခဲ့ပါတယ်။ရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်ဖင်းပြသတဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီကြားနာပွဲကအချိန်တလားလောက်ကြာမှဖြစ်ပါရဲ့ရှင်။